နိုဝင်ဘာ30ကဒီဇင်ဘာ3ရက်ထိကျင်းပမယ်အာရှပစိဖိတ်ထိပ်သီးစီဝေဝဲအတွင်းကက်မန်ဒူးမြို့တော်မှာလုံခြုံရေးတင်းကျပ်ဖို့နီပေါ်အစိုးရကစီစဉ်နေပါတယ်တရုတ်လာမဲ့ခေါင်းဆောင်တွေလုံခြုံရေးအတွက်အတွင်းစည်းလုံခြုံရေးကိုရက်တက်ဖွဲ့လေတပ်အမျိုးသားထောက်လှမ်းရေးရုံးနဲ့အတူနီပေါ်စစ်တပ်ကကြီးကြပ်တာဝန်ယူမယ်စီရကြောင်းကက်မန်ဒူးပို့စ်သတင်းစာမှာဖော်ပြပါတယ်ဒီကနေ့ပဲရောက်ရှိလာမဲ့မြန်မာနိုင်ငံတော်အတိုင်ကံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကမ္ဘောဒီးယားဝန်ကြီးဟွန်ဆန်တို့ကို Trihoven တင်ရကလေးစိတ်ကဟိုတယ်လာမဲ့လမ်းတစ်လျှောက်ရဲတပ်ဖွဲ့ကအထူးအစီအစဉ်တွေချမှတ်ထားပါတယ်ဒီပုဂ္ဂိုလ်နှုတ်ကိုထိပ်သီးဆွေးဝဲတက်ရောက်ဖို့အထူးအဲ့ဒါရောအဖြစ်နေပေါ်အစိုးရကဖိတ်ကြားထားတာပါအထူးသဖြင့်ဒေါအောင်ဆန်းစုကြည်ဟာလူခွေတက်ကြွလှုပ်ရှားသူတွေမြန်မာပြည်ကထွက်ပြေးလာပြီးနေပေါ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့လုံခြုံရေးချင်းချောက်မှုနဲ့ရင်ဆိုင်ပွဲအပေါ်ရှိတယ်လို့ရဲတပ်ဖွဲ့ကအထူးစဉ်စုပြုလုပ်ထားတာဖြစ်ကြောင်းကက်တမန်နူပို့စ်သတင်းစာကဆိုပါတယ်။ဒါအပြင်အက်ဒရော်ရီအသွာအလာရင်ကျော်ရှင်းလင်းအောင်ဆိုပြီးကက်တမန်နူမြို့တော်မှာစီဝဲကာလာအတွင်းဇုံကနန်းနဲ့မဂနန်းမော်တော်ယာဉ်တွေကိုတရားရှိစီပြည်ဆွဲခွင့်ပြုမယ်လို့လည်းပြောထားပါတယ်ခင်ဗျာ။